အောက်တိုဘာလ9ဆုံးသတင်းပတ်မှာဇင်ဘာဘွေစီစဉ်ထားတဲ့အရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တက်ဖို့မဖိတ်ကြားရေးကိစ္စအာဆီယံဖွဲ့ဝင်နိုင်ငံတွေဆွေးနွေးနေကြတယ်လို့မြန်မာအရေးအာဆီယံအထူးတန်တမန်ကဒီကနေ့ပြောပါတယ်။အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေဂျင်ဘာမဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားရေးအာဆီယံဖွဲ့ထဲမှာအလေးအနက်ဆွေးနွေးနေတယ်လို့အထူးတန်တမန်အာရီဝန်ယူဆော့ဖ်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားတဲ့အကြောင်း Reuters သတင်းမှာရေးထားတာပါ။မလေးရှားနဲ့တခြားအဖွဲ့ဝင်နိုင်ငံတချို့ကဒီကိစ္စကိုစပြောခဲ့ပြီးတဲ့နောက်ဆွေးနွေးနေကြတာလို့ဆိုပါတယ်။အာဆီယံအဖွဲ့ကပြီးခဲ့တဲ့ AB လမှာဘုံသဘောတူချမှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ဟာရှစ်မဆက်နိုင်ဖို့နီးနေပြီလို့လည်း Arion Yusuf ကပြောပါတယ်။တနင်္လာနေ့မှာအွန်လိုင်းကနေလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာလည်းအာဆီယံဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးတိုးတက်မှုမရတဲ့ပေါ်စိတ်ပြတဲ့အကြောင်းဝန်ကြီးတွေကပြောခဲ့ကြပါသေးတယ်။တူတက်မှုမရဘူးဆိုရင်အာဆီယံဒေသအစည်းအဝေးမှာစစ်ကောင်စီခေါင်းဆောင်ရှိနေဖို့ခက်လိမ့်မယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကထွတ်ထားမှရေးခဲ့ပါတယ်။